ကမ္ဘာတဝန်းပလတ်စတစ်ညင်ညာမှုတွေကိုအဆုံးသတ်ရေးနိုင်ငံတကာသဘောတူညီချက်ရဖို့တောင်ကိုရီးယားနိုင်ငံပူဆန်မြို့မှာညှိနှိုင်းဆွေးနွေးနေကြရာမှာသဘောတူညီချက်မရဘဲပြတ်သွားခဲ့ပါတယ်။နိုင်ငံပေါင်း100ကျော်ကပလတ်စတစ်ထုတ်လုပ်မှုကိုဖျောက်လျှော့ချဖျက်တောက်ဖို့လှူလာကြပေမဲ့ညင်နာထုတ်တဲ့နိုင်ငံတချို့ကပလတ်စတစ်ဆွန့်ပစ်မှုကိုကိစ္စကိုပဲအဓိကပြင်ဆင်ဆောင်ရလိုကြပါတယ်။ပူဆန်မှာကျင်းပတဲ့၅ချိန်ပြောင်းနိုင်ငံဆောင်ညှိနှိုင်းရေးကော်မတီအစည်းအဝေးကနေနိုင်ငံတွေအားလုံးမဖြစ်မနေလိုက်နိုင်ရမယ့်နိုင်ငံတကာသဘောတူညီချက်ရဖို့ကြိုးပမ်းနေကြတာဖြစ်ပါတယ်။ဒါပေမဲ့ဒီသဘောတူညီချက်ပါအခြေခံချက်တွေပေါ်နိုင်ငံတွေကြားကိုလန့်နေတာမဟုတ်လို့အဓိကအရေးပါတဲ့ချက်တွေအတွက်နောက်စည်းဝေးမှာဆက်ဆွေးနွေးဖို့လက်ရှိညှိနှိုင်းမှုကိုရှုဆိုင်ခဲ့ကြရပါတယ်။အဓိကကိုလန့်နေတဲ့ချက်တွေထဲမှာတော့ပလတ်စတစ်ထုတ်လို့ရေးဓာတုပစ္စည်းစိုးရိမ်မှုနဲ့ပလတ်စတစ်ထုတ်ကုန်တွေကိုစီမံမှုသဘောတူညီချက်ကိုအကောင့်ထည့်ဖော်ရမှာဖွံ့ဖြိုးဆဲတိုင်းပြည်တွေကိုငွေကြေးထောက်ပံ့မှုကိစ္စရပ်တွေပါပါတယ်။နိုင်ငံပေါင်း100ကျော်လက်ခံပါဝင်တဲ့ပနမနိုင်ငံရဲ့အစုပြုချက်မှာတော့ကမ္ဘာတဝန်းပလတ်စတစ်ထုတ်လုပ်မှုလျှော့ချဖို့ဆိုတာပါဝင်ပေမဲ့နောက်ထပ်အစုပြုချက်တစ်ခုမှာတော့ပလတ်စတစ်ထုတ်လုပ်မှုလျှော့ချရေးကိုဖယ်ထုတ်ထားပါတယ်။ Saudi Arabia နိုင်ငံလိုမျိုးရေနံဓာတုထုတ်လုပ်တဲ့ဒီနိုင်ငံတချို့ကတော့ပလတ်စတစ်ထုတ်ကုန်လျှော့ချရေးကျူးပတ်မှုကိုအပြင်းထန်ဆန့်ကျင်ကြပါတယ်ခင်ဗျာ။